American အစိုးရအနေနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်ရမယ့်အစီအစဉ်လေးကိုစတင်မဲ့ Adoption Day လို့သတ်မှတ်ထားတဲ့နေ့မှာအီရန်နိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားပစ်နိုင်စေဖို့အတွက်စတင်စီစဉ်လှုပ်ဆောင်ဖို့ American သမ္မတ Barack Obama ကတနင်္ဂနွေနေ့မှာတိုက်တွန်းပြောကြားလိုက်ပါတယ်။ Adoption Day ဆိုတာကတော့ပြီးခဲ့တဲ့ဇူလိုင်လအတွင်းအီရန်နိုင်ငံရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုပေါ်လက်မှတ်ရေးထိုးခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးကပထမခြေလှမ်းစတင်အကောင်အထည်ဖော်ဖို့သတ်မှတ်တဲ့နေ့ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒီအရေးကြီးတဲ့ခြေလှမ်းကိုကြိုဆိုပါတယ်။မိတ်ဖက်နိုင်ငံတွေနဲ့အတူကျွန်တော်တို့အားလုံးအနေနဲ့အားလုံးစိုးရိမ်နေကြတဲ့အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့အကောင်အထည်ဖော်တဲ့နေရာမှာအပြည့်အဝအာရုံစိုက်လှုပ်ဆောင်ကြဖို့အရေးကြီးတဲ့အချိန်ကာလဖြစ်ပါတယ်လို့မစ္စတာအိုဘားမားကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီရန်နိုင်ငံဘက်ကတော့သဘောတူညီချက်အရသူတို့ဘက်ကလုပ်ဆရာရှိတာတွေကိုစတင်ပြီးတော့လုပ်နေပါပြီလို့မစ္စတာအိုဘားမားကပြောပါတယ်။ဒီအထက်မှာဆက်တလက်တွေဖယ်ရှားပစ်တာ၊တင်းစီထားတဲ့ယူရေနီယံတွေကိုချော့ချပစ်တာ၊အစရှိတဲ့နျူကလ িয়ার လက်နက်တိစောက်ဖို့မဖြစ်နိုင်တာတွေကိုပြတ်တတဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ဥရောပသမဂ္ဂအနေနဲ့လည်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပိတ်ဆို့အရေးယူထားမှုတွေကိုစတင်ရုပ်သိမ်းပေးဖို့အတွက်ရည်ရွယ်ချမှတ်ထားတဲ့ဥပဒေကိုတနင်္ဂနွေနေ့မှာပြဋ္ဌာန်းလိုက်ပါတယ်။